မြမယိုးရအမွေနှစ်တစ်ခုဖြစ်တဲ့တနခါကိုကမ္ဘာကုလသမဂ္ဂပညာရေးသိပ္ပံယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ Drummet ယဉ်ကျေးမှုအမွေနှစ်စီရင် ICH မှာပါဝင်နိုင်ဖို့ကြိုးစားနေပါတယ်။ရာစုနှစ်ပေါင်းများစွာလိမ့်ချေလာခဲ့တဲ့မြမယိုးရတနခါကိုအခုလို UNESCO ရဲ့ ICH စီရင်ဝင်နိုင်ဖို့သွေးချင်းစုံတနခါသဘင်ဆိုတဲ့တနခါပွဲတော်နဲ့တနခါတရုတ်ဖော်ပြိုင်ပွဲကျင်းပခဲ့ပါတယ်။မြန်မာနိုင်ငံတဝမ်းမှာစီးရေးပြိပခဖြစ်ပွားနေချိန်မှာပဲအခုလိုစ조사နေတဲ့အကြောင်း AB သတင်းဆောင်ပါကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြပေးပါခင်ဗျာ
။တဘိုရဲလာပြည်နေဟာမြန်မာတနခါနေဖြစ်ပါတယ်။ဒီလိုမြန်မာတနခါနေကိုဂုံပြူတဲ့အနေနဲ့မြန်မာရိုးရတနခါပွဲတော်နဲ့တနခါတရုတ်ဖော်တဲ့ပြိုင်ပွဲကိုရန်ကုန်မြို့အင်အားကံဘေးကစိမ့်လန်းဆိုပြီးပန်းချာမှာကျင်းပခဲ့ပြီးတော့အမျိုးသားအမျိုးသမီးလူရာပေါင်းများစွာပါဝင်ဆွေးနွေးခဲ့ကြပါတယ်။အခုလိုဒီပြိုင်ပွဲကိုကျင်းပရတာဟာမြမယဉ်ကျေးမှုဖြစ်တဲ့တနက်ခါကိုကမ္ဘာကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့အစည်းဖြစ်တဲ့ UNESCO ရဲ့ ICH လို့ခေါ်တဲ့ Drummet ယဉ်ကျေးမှုအမွေအနှစ်စီးရင်မှာအမည်စီးရင်ပြန်တင်သွင်းဖို့အတွက်ဤရွေးချက်နဲ့ကျင်းပခဲ့တာဖြစ်ပါတယ်။ဒီပြိုင်ပွဲဝင်ပစ်ခဲ့တာနဲ့ပတ်သက်ပြီးတော့ပြိုင်ပွဲဝင်သူတဦးဖြစ်တဲ့မတ်အိန်ဂျူဂျူမြတ်ကတော့
ရည်ချက်တော့ပေါ့နော်အမြန်မာတနခါအကြောင်းကို UNESCO တင်သွင်းနေတဲ့အကြောင်းကိုအကဘာကိုချပြခြင်းနဲ့စိတ်သက်ဖြစ်ပါရဲ့ရှင့်အဲ့လိုရည်ချက်လေးနဲ့အရှင်မြတ်ရခြင်းဖြစ်ပါရဲ့ရှင့
်ဒီပြိုင်ပွဲကိုတော့မြန်မာနိုင်ငံတွင်းကလူမှုအဖွဲ့အစည်း36ခုကအသက်5နှစ်ကနေအသက်80အရွယ်အထိလူကြီးလူငယ်အရွယ်ဆုံးယာနဲ့ချီပြီးတော့ပါဝင်ခဲ့ပြီးတော့ပြိုင်ပွဲဝင်တဲ့သူတွေကတနခါကိုသူတို့ရဲ့မျက်နှာပေါ်မှာပုံစံအမျိုးမျိုးနဲ့အလှပဆုံးလိမ့်ချက်ပုံဖော်ခဲ့ကြပါတယ်ဒီလိုမျိုးအဝါရောင်တနခါနဲ့တနခါလိမ့်ထားတဲ့မျက်နှာတွေကိုမြန်မာနိုင်ငံနေရအနက်မှာတွေ့ရလေရှိပြီးတော့တနခါလိမ့်တဲ့သူတွေဟာသူတို့ရဲ့ပါနှစ်ဖူးနှာခေါင်းဆရာတွေပေါ်မှာအပြင်းလယ်ပင်လက်နဲ့ခြေထောက်တွေမှာလည်းလိမ့်လေရှိတာဖြစ်ပါတယ်တနခါကိုအများအားဖြင့်တော့အမျိုးသမီးတွေနဲ့ကလေးငယ်တွေလိမ့်ကြတာများပြီးတော့တချို့အမျိုးသားတွေလည်းတစ်ခါတရံမှာလိမ့်လေရှိပါတယ်တချို့တွေကတော့မလဲရေချိုးပြီးတဲ့အချိန်နဲ့ညအိပ်ရာဝန်ခံသည့်အချိန်တွေမှာတစ်နေ့ကိုတစ်ချိန်ဒါမှမဟုတ်နှစ်ချိန်ခန့်လိမ့်လေရှိပါတယ်နိပညာနဲ့ဆက်မှုထုံးကားတဲ့ဒီကနေ့ခင်မာတော့နိုင်ငံတကာကခင်မီတိုးတက်တဲ့အလားကုန်ပစ္စည်းတွေထိုးဖောက်ဝင်ရောက်လာတာနဲ့အမျှအဲ့လိုအလားကုန်ပစ္စည်းတွေကိုအသုံးပြုလာတဲ့သူတွေများလာနေပေမဲ့လည်းမြန်မာနိုင်ငံသားအများအပြားကတော့တနခါကခန္ဓာကိုယ်ကိုအေးမြပြီးတော့အသားရည်လည်းစိုးပြေဝင်းဝါပြီးနူးညံ့ချောမွေ့စေတယ်လို့ယုံကြည်တာကြောင့်မရှိမဖြစ်လိုအပ်တဲ့ပစ္စည်းတစ်ခုအဖြစ်နဲ့ဆက်ပြီးတော့အသုံးပြုနေကြဆဲဖြစ်ပါတယ်
အဲ့ဒီလေကတဲ့ကနေလိမ့်ချက်ခဲ့တာပေါ့နော်အခုချိန်ဆိုရင်ဖူးဖွားဖူးဖွားတွေကလည်းတစ်စစ်အလိုလိမ့်ပေးခဲ့တာပေါ့နော်ဒီကရည်ချက်ကတော့ဒီလောင်လောင်ကောက်ွယ်ပေးနိုင်တယ်ပြီးတော့ညနာမှာရှိရဲ့ဟိုဘယ်လိုပြောမလဲဝက်ချန်တိတ်တိတ်တွေကိုပျောက်စီတဲ့ရည်ချက်ပေါ်ရှင့်အဲ့လိုမျိုးနဲ့
လွန်ခဲ့တဲ့နှစ်ထောင်ပေါင်းများစွာကတည်းကတနက်ခါကိုမြမရိုးရအစင်လာဖြစ်တဲ့ခက်လိုက်မျိုးဆက်တစ်ခုပြီးတစ်ခုလိမ့်ချဲလာခဲ့ပြီးတော့မြမရင်ချင်းမှုရဲ့ထင်ရှားတဲ့အမှတ်တင်ဂီတာတစ်ခုလည်းဖြစ်လာခဲ့ပါတယ်တနခါနဲ့ပတ်သက်တဲ့တတိယထောက်ထားတွေကိုတော့ကမ္ဘာကုလသမဂ္ဂရဲ့အမွေအနှစ်ဖြစ်တဲ့ပုဂံမျိုးက17ရာစုပုဂံခေတ်နိုင်ရဆေးရေးပကြီးတွေမှာလည်းတွေ့မြင်နိုင်ပါတယ်။ဒီပြိုင်ပွဲကိုစီစဉ်ကျင်းပသူတူဖြစ်တဲ့မြမရင်ကျေးမှုအမွေအနှစ်ထိန်းသိမ်းဆောင်ရှားရေးအဖွဲ့ကဒေါ်ဆန္ဒခင်ကတော့ဒီပွဲကျင်းပပြည့်ခဲ့တာနဲ့ပတ်သက်ပြီးအခုလိုပြောပါရစေ
။လာပြည့်နေ့ကဒီနေ့ကဘာလဲဆိုရင်တဘူရင်းသားပြည်နေတာဘူရင်းလာပြည့်နေ့ကမြမတနခါနေ့လို့လည်းသတ်မှတ်ထားတာရယ်။ပြီးတော့ကျမတို့ရဲ့မြမတနခါလင်းချေမှုလည်းပဲ UNESCO ရဲ့ကမ္ဘာအမွေအနှစ်ကိုဝင်ရောက်မှာဖြစ်တော့ကမ္ဘာအနေနဲ့ပေါ့ကျမတို့ကတိုင်းရင်းသားတွေဒီလိုတနခါလင်းချေကြရတယ်ဆိုတာကိုကြားသားဖို့တက်ဖို့ဒီလိုပြည်ချင်းစုံတဲ့တနခါသဖြင့်ဆိုတဲ့ပဲရော်လေးပေါ့နော်။အဘလော့ဂါကိုစီယုတ်ဖို့တဲ့တိုင်ပွဲလေးကိုကျင်းပပေးရတာ။
တနခါပင်နေဟာမြန်မာနိုင်ငံအလဲပိုင်းကပူပြင်း6တွေ့တဲ့အညာဒေသတွေမှာပေါက်တာဖြစ်ပြီးတော့အဲ့ဒီကနေတနခါကိုထုတ်တာဖြစ်ပါတယ်။အခုခါမှာတော့မြန်မာနိုင်ငံအလဲပိုင်းကအဲ့ဒီဒေသတွေမှာမြန်မာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်တပ်ဖွဲ့ PDF တွေကြားတိုက်ပွဲတွေဖြစ်ပွားနေတာပါ။တနခါကိုပြီးခဲ့တဲ့2020ခုနှစ်မတ်လတုန်းက UNESCO ရဲ့ယဉ်ကျေးမှုအမွေအနှစ်စီးရင်တဲ့ထည့်သွင်းမှုအဆိုပြုခဲ့ပေမဲ့လည်းအဲ့ဒီအစီအစဉ်ကိုရွှေ့ဆိုင်းခဲ့ရပြီးအခုတစ်ခါထပ်မံတင်သွင်းလိုက်တာဖြစ်ပါတယ်။လောလောဆယ်မှာတော့တနခါကိုအခု2025ခုနှစ်မတ်လအကုန်မှာ UNESCO ရဲ့ ICH Drummet ကမ္ဘာအမွေအနှစ်အဖြစ်အစိုးပြုခံရတဲ့အထဲမှာပါဝင်လာအောင်မြမစစ်ကောင်စီရဲ့သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကလှုံ့ဆော်နေပါတယ်။မြမရိုးရတနခါကို UNESCO ရဲ့ Drummet ကမ္ဘာအမွေအနှစ်စီးရင်ထဲမှာထည့်သွင်းခံရမယ်ဆိုရင်တော့အလွန်ကိုဂုဏ်ယူမိမှာဖြစ်တယ်လို့ဒီပြိုင်ပွဲမှာဝင်ရောက်ရှင်းပြသူတဦးဖြစ်တဲ့မတ်တင်စာလင်းထက်ကပြောပါရစေ။
အိုးရှေ့ရမမင်းကြီးလက်ထက်ခဲ့ရပကံခဏောင်းမိုင်းရတဲ့ဒီရဒီမြမာရဲ့ဦးစရာဟိုအလေးစားပောက်ပင်ကနေဖြစ်လာတဲ့တနခါဆိုတာအပေါ်မှာအမွေနှစ်စစ်စစ်ရအောင်မှတ်တမ်းဝင်သွားမယ်ဆိုပြီးပြောတာပေါ့ဟောခုံယူသွားမှာပေါ့
မြမာနိုင်ငံမှာပြီးခဲ့တဲ့2021 February 1ရက်နေ့က မြန်မာစစ်တပ်ကလူထုကနေရွေးကောက်တင်မြှောက်ထားတဲ့အောင်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရကိုဖယ်ရှားပြီးတော့အာဏာသိမ်းလိုက်ချိန်ကစပြီးတော့နိုင်ငံတော်ဝန်နေရာအတော်များများမှာလက်နက်ကင်တိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်ခင်ဗျာ။